တိုင်းသားလက်နက်ကန်အချင်းချင်းအကြမ်းနဲ့တိုင်းသားလက်နက်ကန်နဲ့တပ်မတော်အကြမ်းမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့ကြောင်မဲ့ဒေသမှာတင်းလာနေည9နာရီကျော်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ဒေသခံတဦးက VOE ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ရှမ်းမြောက်ဘက်လိုယခင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးလေနော်လက်နက်ကန်အဖွဲ့အစည်းတွေများတယ်ဟိုပစ်တက်ခတ်တာရှိရအောင်အခုဆိုပုံစိုးတော့မြို့ထဲလည်းမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ဗျာအခုတလောလေးတောက်မဲတီဘောတပိုင်းမှာလည်းနေ့တိုင်းဘာလို့တိုက်ပွဲကြီးနေလေဖြစ်နေလေအဓိကတော့လက်နက်ကန်၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိမယ် SSPB ရှိမယ် TIA ရှိမယ် RCS ရှိမယ်နေရာကွက်ကြားကွက်ကြားတွေတော့တိုက်တိုက်ပွဲဖြစ်နေရပဲမနေ့ကပောက်ကွဲတဲ့နေရာလဲမနော်လုံချုံကြီးအနေနဲ့ရေးလို့ကျွန်တော်တက်မတော်လို့အနေနဲ့သူပေါင်းကြည့်နေတဲ့နေရာပဲလေ
လက်ရှိအချိန်မှာတော့ဘုံပစ်သူတရခံကိုဖမ်းဆီးရမိကြောင်းမကြားသိရသေးသလိုမန္တလေးလာရှိုးလမ်းမှာကားအသွားအလာတွေရပ်ဆိုင်းထားတယ်ဆိုတာလည်းမကြားရကြောင်းဒေသခံတွေကပြောပါတယ်ကြောင်မဲဒေသဟာလက်နက်ကန်အဖွဲ့မျိုးစုံလှုပ်ရှားနေသလိုတင်းနှက်နဲ့ပစ်ခတ်တပ်ဖြတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ပွားလေးရှိပြီးလုံချုံကြီးအချိန်မှာတော့အဆင့်3ညလောက်သာရှိနေတယ်လို့ကြောင်မဲမြို့နယ်ရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညာကတုံးတက်ပါတယ
်။မင်းကဖြစ်စဉ်ကတော့ခဏ15လောက်မှအဲ့မှာပောက်ကွဲမှုတစ်ခုဖြစ်တယ်ပေါ့နော်။တော်တော်ကြီးကိုပြန်ကြည့်ပါလေတော့ဟုတ်တယ်ပေါ့နော်။ဖြည်းဖြည်းချင်းချင်းကိုပြန်ကြည့်တဲ့အခါမှာစိုက်ကဲရှိသွားတဲ့လူတွေရောက်ပေါ့နော်။လူတွေတွေရောက်ကနေပြစ်ထုတ်လိုက်ကြတယ်။အဲ့တော့အဲ့ပြစ်ထုတ်လိုက်တာလေလူလုံးဘုန်းလိုဟာယူဆပါလေ။အဲ့ပြစ်စဉ်ဖြစ်ပြီးတော့အဲ့ရဝင်တော့ဟာမဆိုးရင်အတန်းကရတယ်လို့ပြောပါလေ။မနေ့ကဖြစ်ကလေးကသေးသေးကိုခေါ်သွားပါလေဗျစစ်တပ်ကသေးသေးလို့ရှိပါလေဒီမှာဟောအဲ့ဒီမှာပဲသူကူတာပြီးနေပါလေ
မူဆယ်မြို့နယ်ဖန်ကောင်းကျွော်အုပ်စုမှာလဲမင်းည10နှစ်လောက်ကဘုံတလုံးပောက်ကွဲခဲ့ပါတယ်2020ရွေးကောက်ပွဲအပြီးကာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကြောင်မဲခရိုင်အမတ်တက်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဥစော်ထိုက်ဟာနေအိမ်မှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်2018ခုနှစ်တပ်မတော်နေ့မတိုင်မီမလ26ရက်နေ့ကလဲကြောင်မဲမြို့အဝင်ဂိတ်မှာဘုံတလုံးပောက်ကွဲခဲ့မှုပါတယ်ဒီဇင်ဘာလ9ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တအောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြမ်းတိုက်ပွဲဖြစ်ပွားနေသလို4ရက်နေ့ကတော့လာရှိုးမြို့နယ်မိုင်းယော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရာစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ။